ကလဒမကဒွေးမှုကျော်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟိဆာဟာဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်တာခီးစင်နဲ့တွားရောက်နေပြီးတော့ရေဂျာဒုက္ခသည်ပြည်နေထိုင်တဲ့ကော့ခ်ဆက်စ်ဘဇာဒုက္ခသည်စခန်းကိုဒီနေ့တွားရောက်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကလဒမကမဟာမင်းကြီးယုံ UNHCR ပြန်ကြားရေးတာဝန်ခံကပြောပါတယ်
We will be meeting with refugees to fully understand how they are living in this moment and also what their hopes for the future are.
ဒုက္ခတွေလေလက်တလုံးနေထိုင်ရတဲ့အခြေအနေနှည်းပြည့်ရဲ့အနာဂတ်မျှော်လင့်ချက်တွေကိုအပြည့်အဝနားလည်နိုင်ဖို့အတွက်ဒုက္ခတွေနဲ့ကုလအထူးကိုယ်စားလှယ်နိုလင်းဟေဇာကိုရိုင်းတွေ့ဆုံသွားမယ့်အကြောင်းခီးစင်မှာအတူလိုက်ပါလာတဲ့ UNHCR ပြန်ကြားရေးတာဝန်ခံ Regina Della Portella ကပြောပါတယ်။2019ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာဒုက္ခတွေတင်းနေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့ငါးနှစ်ပြည့်တဲ့အချိန်မှာပဲအထူးကိုယ်စားလှယ်ဟေဇာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာပါ။မြန်မာနိုင်ငံဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးဘလမခံတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်ဖို့ရေးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်နိုင်ငံကြားသဘောတူထားတဲ့ပုံစံအတိုင်းဒုက္ခသည်စီရင်ကိုပေးရခြင်းမရှိဘူးဆိုပြီးမကြတဲ့ခင်ရပိုင်းတွင်စစ်ကောင်စီအကြီးအကဲနဲ့နော်လင်းဟေစာတို့တွေ့ဆုံတဲ့အချိန်မှာစစ်ကောင်စီဘက်ကပြောဆိုထားပါတယ်ဒီတော့တွင်ရွှေချဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ရန်ပုံငွေပြက်လက်နေတာကြောင့်နိုင်ငံတကာကအလူရှင်တွေဝိုင်းဝန်းကူညီလှူဒန်းကြဖို့လဲ UNHCR ကဒီနေ့ထပ်ပြီးတော့ပန်ကြားလိုက်ပါတယ်တင့်တော်တဲ့အာဟာရနေထိုင်ဖို့အမိုးကနေရာထိုင်ရေးစရာတွေကိုအဓိကလိုအပ်နေတဲ့အကြောင်း UNHCR ရဲ့ညင်ညာချက်မှာဖော်ပြထားတာပါအထူးကိုယ်စားလှယ်ဟေဇာရဲ့၄ရက်ကြာဘင်္ဂလားဒေ့ရှ်ကီးစင်အတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝေါ်မာဆူဘင်မိုမင်နဲ့တွေ့ဆုံဖို့စီစဉ်ထားသလိုနိုင်ငံသားရဲ့ဝန်ကြီးဒေါက်တာ AK အဗ်ဒူမိုမင်နဲ့ဝန်ကြီးချုပ်ရှေ့ဟာစင်ညာတို့နဲ့လည်းနှုတ်ဆက်တွေ့ဆုံမဲ့အကြောင်း Daily Bangladesh စီစဉ်မှာရေးသားထားပါတယ်